ဗြိတိန်နိုင်ငံသား2ဦးထိုင်းနိုင်ငံမှာအသက်ခံရတာနဲ့ပတ်သက်ပြီးတော့တရားစွဲဆိုခံရတဲ့မြန်မာနိုင်ငံသားဟိုဝင်းစော်ထွန်းနဲ့ဟိုစော်လင်းကိုဒီကနေ့ထိုင်းနိုင်ငံတောင်ပိုင်းမှာကော့စမွေခရိုင်တရားရုံးကနေပြီးတော့အငင်းပွားပွဲအားတည်တန်းချမှတ်လိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကိုမင်းကိုနိုင်တို့88မျိုးဆက်ငငိမ့်နဲ့ပွန်လင်းလူဖွဲ့စီရဲ့သဘောထားကိုသိပြရစေခင်ဗျာ
။ကျွန်တော်တို့ကဒီဘယ်အမှုဘယ်ကိစ္စမဆိုတရားသဖြင့်ဖြစ်ဖို့ပဲကျွန်တော်တို့ကအားစိုက်မယ်။အဲ့တရားရတဲ့ဘက်ကပဲကျွန်တော်တို့ရပ်တည်မယ်။အထူးသဖြင့်ကိုယ့်နိုင်ငံသား2ယောက်ဟာဘယ်လိုအကြောင်းနဲ့ပဲဖြစ်ဖြစ်ပေါ့ဗျာ။သူတို့ကနိုင်ငံရောက်နေတဲ့အချိန်မှာမတရားသဖြင့်ခံရမှာမျိုးတော့ကျွန်တော်တို့ဘယ်နည်းနဲ့မှလိမ့်လို့ရှိမှာမဟုတ်ဘူး။ကျွန်တော်တို့ဆောင်းအားရှိတဲ့များခုခံကာကွယ်သွားမှာပါ
။ဒီကိစ္စတည်တံ့ချမှတ်လိုက်တာဟာတရားမျှတမှုမရှိဘူးဆိုပြီးတော့လည်းဝေဖန်တဲ့နေနိုင်ငံတကာရောဒီပြည်တွင်းမှာရောကြဲကြဲလောင်လောင်ဖတ်ပေါ်နေတယ်။ကိုမင်းကိုနိုင်ရောဘယ်လိုများသုံးသက်ရှင်လဲခင်ဗျာ
။ကျွန်တော်တို့ကြည့်အောင်ဒီမှုမှာ DNA စစ်ဆေးတဲ့အခါမှာလည်းကျွန်တော်တို့နိုင်ငံသား2ယောက်ရဲ့ DNA လုံးဝမပါဘူး။နောက်တစ်ခါဘာမျက်မြင်သက်တည်မှလည်းမရှိဘူးဗျ။အဲ့တော့ဒီနှစ်ချက်ဟာအမတန်ဒီ2ယောက်ကိုအကာအကွယ်ပေးနိုင်တဲ့အချက်ပါ။နောက်တစ်ခါဒီဖြစ်စဉ်တစ်ခုလုံးမှာလည်းကြည့်မယ်ဆိုရင်မှုခင်းဆရာဝန်နေရဲ့လိုက်နိုင်မှုအစွမ်းရဲ့နိုင်ငံတကာမှာကျွမ်းကျင်တဲ့ဟိုလေးလာအကဲခတ်သူများရဲ့ဝေဖန်သုံးသပ်ချက်တွေရောနောက်ထိုင်းနိုင်ငံမှာရှိတဲ့ဒီလူခွင့်အဖွဲ့ကို၌ကိုကလည်းသုံးသပ်ပြထားတာလည်းရှိတယ်အဲ့ဒါတွေအားလုံးကဒီလူငယ်နှစ်ယောက်ကျူးလွန်တယ်ဆိုတဲ့အချက်ကိုဘယ်နည်းနဲ့မှဟိုသဘောမတူထားကြဘူးဗျာအဲ့တော့ဒီမှာပြောရမှာကအမှုကိုမခိုင်လုံမဲနဲ့ဟိုတိဆောက်ပြီးတော့စီရင်ချက်ချလိုက်တာလို့ပဲမြင်တယ်အဲ့တော့ကြောင့်ကျွန်တော်တို့ဒါကိုကန့်လန့်ကန့်ကွက်တယ်ဒီအမှုမှန်ပေါ်ပေါ်ရင်းနဲ့ဒီနှစ်ယောက်အပြစ်မရှိဘဲနဲ့အပြစ်ပေးခံမှာမျိုးမဖြစ်အောင်ကျွန်တော်တို့ကာကွယ်ကြမှာပါ
အဲ့တော့အမှုကိုမခိုင်လုံဘဲနဲ့ဒါထိုင်းရဲကနေပြီးတော့တရားစွဲဆိုလိုက်တယ်ပေါ့နော်ဒီလိုမျိုးဖြစ်ရတဲ့အကြောင်းကြီးရလေဘယ်အချက်ကအဓိကမှန်ဖြစ်မလဲ
တကယ်ကဗျာဒီအမှုဟာတာမန်ဟိုယာစွတ်မှုတစ်ခုတည်းမကဘူးဗျာထိုင်းနိုင်ငံရဲ့အကျိုးစီးပွားနဲ့အင်မတန်တိုက်ရိုက်အချိုးကျနေတယ်သူ့နိုင်ငံရဲ့ကဘာလက်ကြီးသွားလုပ်ငန်းတွေအပေါ်မှာဒါအများကြီးတက်ရောက်မှုရှိလိမ့်မယ်အဲ့ခါကျတော့ဖြစ်ခဲ့ပြီဆိုတဲ့ခါကျတော့ထိုင်းနိုင်ငံသားမဟုတ်ဘူးတခြားနိုင်ငံသားဆိုတဲ့ပုံကိုဖော်တယ်ဆိုရင်ဘယ်လိုလုပ်မလဲအဲ့ခါမှာကျွန်တော်တို့နိုင်ငံသားကမှကန်ဆိုးပါမှာလားကျွန်တော်ဒါမေးတယ်လားသူတို့ကျွန်တော်တို့နိုင်ငံသားတွေကလည်းနိုင်ငံတကာမှာရောက်ပြီဆိုရင်ညံ့ငယ်ရတယ်ဗျဟိုခေတ်ဆက်ဆက်ကလည်းကျွန်တော်တို့အများစုကညံ့ငယ်ရတဲ့လူတွေတရားမဝင်ရတဲ့အလုပ်တွေနဲ့အသက်မွေးကြတဲ့ခါကျတော့ဒီအမှုထဲမှာကျွန်တော်တို့နိုင်ငံသားတွေဟာအစွဲခံပြီးတော့ရုပ်ပြအဖြစ်ဖြစ်ရတယ်လို့ကျွန်တော်ခံစားရတယ်။ဒီအတွက်တော့ကျွန်တော်တို့အားစိုက်မှာပါ။ကျွန်တော်တို့ကိုယ်တိုင်လည်းသွားပြီးတော့ကျွန်တော်တို့ရဲ့ဥပဒေရေးရာအရတာဝန်ရှိတဲ့သူတွေသွားပြီးတော့အဲ့ဒီအမှုကိုသွားပြီးတော့ဟိုကြားနာတာမျိုးပြီးတော့အဲ့ဒီရှင်းနေတွေဘက်ကနေပြီးတော့ဘယ်လိုအားဖြစ်နိုင်မလဲပေါ့
။ကိုမင်းကိုနိုင်တို့ကုညီမှုတွေလည်းတဆုံးတရာလုပ်မယ်ဆိုတော့လေဘယ်လိုပုံစံမျိုးတွေ88မျိုးဆက်ကဘယ်လိုကုညီမှုမျိုးတွေလုပ်ဖို့
စဉ်းစားတဲ့အနေနဲ့ကျွန်တော်တို့သူတို့မိသားစုတွေကိုကျွန်တော်တို့နှစ်သိမ့်နိုင်ရမယ်။နေသိနိုင်နေဆိုတာသူတို့ရဲ့အသက်တွေကိုကျွန်တော်တို့အစွမ်းရှိသမျှကာကွယ်ပေးပါမယ်လို့ကျွန်တော်တို့သတိပေးနိုင်ရမယ်ဘယ်လိုနည်းနဲ့ကာကွယ်ပေးကြမလဲဆိုတဲ့ခါကျတော့ဒီဟာဟာကျွန်တော်တို့တစ်ခုဖွဲ့တစ်ဖွဲ့နဲ့မလုံလောက်ဘူးကျွန်တော်တို့စီကဒီဟာကိုအမှန်တရားကိုပဲလူကျင်ကြတဲ့နိုင်ငံသားတွေရဲ့ငြိမ်းချမ်းဆိုတာပူးပေါင်းဆောင်ရွက်မှုလို့သလိုဒီလက်ရှိအစိုးရကလည်းဒီထက်ပိုပြီးတော့အားဆိုင်ရမယ်ကျွန်တော်ခုနထောက်ပြပါတယ်တန်ကင်းတမန်ကင်းကတကယ်လိုပါတယ်နောက်တော့ကနိုင်ငံရေးအရာကျွမ်းကျင်လိမ္မာမှုတွေလိုပါတယ်အပြည့်သူပြည်သားတွေကျွန်တော်တို့နိုင်ငံသားတွေဘက်ကလည်းလိုအပ်လို့ရှိရင်ခုနလိုငြိမ်းချမ်းတဲ့နည်းနဲ့ကျွန်တော်တို့ဒီကိစ္စကိုဝိုင်းပြီးတော့အားအင်ဆိုင်ကြရမယ်နောက်တစ်ခါအခုရွေးကောက်ပွဲမှာအနိုင်ရထားတဲ့ပါတီဟာနိုင်ငံတကာကလေးစားတဲ့ခေါင်းဆောင်ရှိပါတယ်အဲ့ဒီအင်အားတွေကိုလည်းကျွန်တော်တို့အားလုံးလက်တွဲနိုင်တဲ့နီလန်ရှာမှာပေါ့
ခမင်းကိုနိုင်ခင်ဗျာအားရဖြစ်နေကျေးဇူးအများကြီးတင်ပါ
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးအများကြီးတင်ပါ